တော်ရရှိမြတ်ခင်ဗျာဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပစကားတော်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲမှာပါရှိတဲ့ရှင်လုကာခရစ်ဝင်ကျမ်းကိုမလေ့လာမီနိဒန်းပိုင်းကိုလေ့လာမှာဖြစ်ပါတယ်လူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ရဲ့တက်တော်စဉ်ကိုဆေးဆရာဝန်တူဦးဖြစ်တဲ့လုကာဆိုသူကရေးသားခဲ့တဲ့ကျမ်းဖြစ်ပါတယ်လုကာဟာတမန်တော်12ပါးထဲမှာမပါဝင်ပါဘူးခရစ်ယာန်တွေကိုလိုက်လံဖန်ဆီးညှဉ်းပန်းနှိပ်စက်ခဲ့သူပေါလုကြောင့်လုကာဟာခရိယန်တူဖြစ်လာခဲ့တယ်လို့ဆိုပါရတယ်။ယေရှုခရစ်တော်ရဲ့မယ်တော်မာရိကိုကိုယ်တိုင်တွေ့ဆုံပြီးအချက်အလက်တွေကိုရယူခဲ့ပါဗျ။ဒါပေမဲ့လုကာဟာဂျူးလူမျိုးတယောက်မဟုတ်ပါဘူး။ဂရိစာပေကျွမ်းကျင်သူလုကာဟာယေရှုခရစ်တော်ရဲ့တက်တော်စဉ်ဖြစ်တဲ့ရှင်လုကာခရစ်ဝင်ကျမ်းကိုဂရိလူမျိုးတွေအတွက်ရည်ညွှန်းရေးသားခဲ့တယ်လို့ဆိုပါရတယ်။ရှင်လုကာခရစ်ဝင်ကျမ်းလေ့လာမှုဏ္ဍာပိုင်းအဖြစ်ဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာတင်ပြထားပါတယ်။
ရှင်လုကာခရစ်ဝင်ကျမ်းရဲ့ဤဒန်းကိုအခုအစပြောပါတော့မယ်။ရှင်လုကာခရစ်ဝင်ကျမ်းဟာခရစ်ဝင်ကျမ်းများတဲ့ကတတိယမြောက်ကျမ်းဖြစ်ပါတယ်။သူ့ကိုရေးသားပြုစုတာကတော့ရှင်လုကာအမည်ရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။ရှင်လုကာဟာသူ့ခေတ်သူ့အချိန်ကာလအရဆရာဝန်အဆင့်ရှိတဲ့ဆေးသမားတစ်ယောက်ဖြစ်ခဲ့ပါတယ်။ဒါကိုကောလောသဲဩဝါဒစာအခန်းကြီး၄အငယ်၁၄အရငါချစ်သောဆေးသမားလုကာနှင့်ဒီမသည်သင်တို့ကိုနှုတ်ဆက်ကြ၏ဆိုတဲ့ဖော်ပြချက်ကိုတွေ့ရတဲ့အတွက်ကြောင့်သက်သေထူနိုင်ပါလေရှင်လုကာသို့မဟုတ်လုကဆိုတာဟာတောက်ပသောအလင်းရောင်လို့အတိတ်ပဲရှိတဲ့အကြောင်းကိုလည်းကျွန်တော်တို့သိရပါတယ်တမန်တော်ကြီးရှင်လုကာဟာသူ့ရဲ့စာပေဒီတဲကမှတ်ချက်တော်တော်များများမှာဆေးပညာပိုင်းဆိုင်ရာဝေါ်ဟာရတွေကိုအတော်ကလေးသုံးစွဲတတ်တာကိုလည်းကျွန်တော်တို့တွေ့ရပါလိမ့်မယ်အဲဒီလိုသူရဲ့ဆေးဘက်ဆိုင်ရာဖော်ပြချက်တွေဟာအခုဆေးလောကမှာအသုံးပြုတဲ့မွေနှကောင်နဲ့အထိမ့်အမှတ်ပြုထားခြင်းခံရသူဆေးကုသမှုသမိုင်းရဲ့ဖခင်ကြီးဖြစ်သူဟစ်ပိုခရက်တီးစ်တဲ့တောင်မှပို့ပြီးတော့များပြားနေတယ်လို့လဲဆိုကြပါတယ်ရှင်လုကာဆိုတဲ့ပုဂ္ဂိုလ်ကိုခရစ်ဝင်ကျမ်းရဲ့စာပေကိုရေးသားဖို့အတွက်ဖခင်သခင်အသုံးပြုပြီးတော့တန်ရှင်သောဝိညာဉ်တော်လမ်းပြပို့ဆောင်ခြင်းဟာတစုံတစ်ခုသောအရေးကြီးတဲ့အချက်ကိုဖွင့်ပြနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲ့ဒီအချက်ကတော့တခြားမဟုတ်ပါဘူး။နှုတ်ကပတ်သမားကျမ်းစာတော်မြတ်ဆိုတာဟာကြုံရင်ကြုံတယ်လို့ဝင်ပြီးတော့ရေးပြလိုက်။အဲ့ဓာတွေကိုစုပေါင်းလိုက်ရင်စာအုပ်ဖြစ်တာပဲဆိုတဲ့ကျမ်းစာမဟုတ်ဘူး။တခြားစာအုပ်လို့မဟုတ်ဘူး။သူ့နေရာနဲ့သူထိုက်တန်တဲ့အခန်းကဏ္ဍတရက်အတွက်ထိုက်တန်သောသူကိုပြင်ဆင်ပေးပြီးတော့အဲ့ဒီပါဝင်သူအသီးသီးတို့ရဲ့တံပိုးအ ਨੇ ကထိုက်တန်လှသောစာပေများအလုံးပေါင်းစုမှသာဖြင့်နှုတ်ကပသမာကျမ်းစာဟုသောစာပေတစုဖြစ်လာတယ်ဆိုတဲ့အချက်ကိုဖော်ပြလိုက်တာ ਨੇ အတူတူပဲဖြစ်ပါတယ်။အဲ့ဒီလိုလဲကျွန်တော်ကပြောရောသမာကျမ်းစာကိုဝင်ရောက်ပြုစုပေးရတဲ့အကုန်လုံးသောလူတွေဟာပညာဓာတ်ကြီးတွေကြီးပဲလားလို့မေးစရာဖြစ်လာတယ်။ဒီလိုကျွန်တော်အရှင်းမဆိုလိုပါဘူး။ဟုတ်လဲမဟုတ်ပါဘူး။သမားကျန်းစာတော်မြတ်မှာရေးသားတဲ့သူတွေထဲမှာအညတရလို့ခေါ်နိုင်တဲ့အခြေခံလူတန်းစားတွေအများကြီးပါဝင်နေသူတို့ရဲ့ဘဝနောက်ကျောင်းဒီကိုပြန်လဲရှာဖွေရင်လက်ရဲစက်ရဲနဲ့လက်မှာသွေးစွန်းမှုတဲ့ပုံကိုယ်တွေရှိတယ်လို့တငါသေးလို့လူတွေလည်းပါဝင်ပါတယ်ကြောက်တတ်တဲ့လူတွေလည်းရှိပါတယ်ဖျားသခင်ရဲ့ပရောဖက်လို့ပုံကိုယ်မျိုးတွေလည်းပါဝင်ခဲ့ပါတယ်ဒါအပြင်လူနေမှုအဆင့်တန်းစကားနဲ့ပြောရရင်မလိုင်ပေါ်ကအစီဥလိုခေါ်နိုင်တဲ့ပုံကူမျိုးတွေလည်းအများကြီးပါဝင်ပါတယ်။ဘယင်းလိုပုံကူတွေပါဝင်ပါတယ်။မင်းသားလိုအဆင့်မျိုးတွေလည်းပါဝင်ပါတယ်။ပြီးတော့ဘိုးချုပ်အဆင့်ရှိတဲ့လူတွေအမျိုးသားရေးခေါင်းဆောင်တွေလည်းရှိပါသေးတယ်။အဲ့ဒီအထဲမှာမှပညာရှိလိုအဆင့်ကိုတီးသန့်ခွဲထုတ်ပြီးတော့ဖော်ပြရမယ်ဆိုရင်တော့ရှင်လုကာနဲ့ရှင်ပေါလုတို့ဟာထိတ်တန်းကနေရာရကြမှာမလွယ်ဖြစ်ပါတယ်။သင်သိရသောသမာကျမ်းရဲ့အစပနာမပြိုးကြတဲ့ကျွန်တော်တို့ဒါကိုဖော်ပြခဲ့ပြီးဖြစ်တယ်ဆိုတာကိုမိษွေတို့သတိရကြပါလိမ့်မယ်ထင်ပါတယ်နှစ်ပေါင်း1500ကျက်မနည်းရှည်လျားတဲ့အချိန်ကာလအတွင်းမှာသမာကျမ်းစာတော်မြတ်ဖြစ်ဖို့ရန်အတွက်ပါဝင်ရေးသားပေးခဲ့ရတဲ့စာရေးဆရာတွေဟာအနည်းဆုံး53ယောက်ရှိတယ်ဆိုတဲ့အချက်နဲ့အဲ့ဒီလူတွေရဲ့ဘဝအဆင့်အတန်းဟာအလွှာအမျိုးမျိုးကလာတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်မိษွေတို့ခင်ဗျာအဲ့ဒီ53ယောက်မှာခစ်ပြိုင်ဆိုလို့၃လေးယောက်သာရေးတွက်လို့ရနိုင်မယ်အမှန်စင်စစ်တယောက်နဲ့တယောက်ရှည်လျားလာတဲ့ဒီအချိန်ကာလအတွင်းမှာ မြင်ဘူးချင်းကြားဘူးချင်းတောင်ရှိနိုင်မှာမဟုတ်ကြပါဘူး။ဒါပေမဲ့ဒီပုဂ္ဂိုလ်ရဲ့သမာကျမ်းစာတွေကတော့ညှိပြီးရေးထားတာတက်တောင်မှဆက်ဆက်ပြီးတော့အသက်ဝင်နေတာကိုအံ့ဩပွေတွေ့နိုင်ပါသေးတယ်။အားလုံးပေါင်းစုညီညွတ်မှုဆိုတဲ့ဂုံအင်ငါနဲ့ညီညွတ်တဲ့နှုတ်ကပတ်တော်ဟာပန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြခြင်းအားဖြင့်ကပ္ပအဟောင်းဆုံးနဲ့အကောင်းဆုံးစာအုပ်ကြီးတစ်အုပ်ဖြစ်လာခဲ့တယ်ဆိုတာကိုကျွန်တော်တို့သင်သိရသောသမာကျမ်းဤဒံပြိုးစဉ်ကလေးကရှင်းလင်းဖော်ပြခဲ့ပြီးပါပြီ။ဒါတော့ဒီ53ယောက်သောစာရေးသူတို့ဟာသမိုင်းပေးသောသူများသာဖြစ်ပါတယ်။ဒီသမိုင်းကိုဘုရားသခင်ချုပ်ကင်ခဲ့တယ်ဆိုတာကိုဘသူကမှမငြင်းနိုင်ခဲ့ပါဘူး။မျက်စိစုံမိတ်ပြီးငြင်းတဲ့လူရှိခြင်းရှိမယ်။ဘယ်လိုအကြောင်းပြချက်မှတော့မေမေရရသက်သေမပြနိုင်ဘူး။ငြင်းဖို့သာအဓိကဖြစ်တဲ့အလျောက်ငြင်းရတာပဲအဖတ်တင်ပြီးတော့တယောက်တည်းဘုကလန့်လောက်တာနဲ့အတူတူပဲဖြစ်နေမယ်လို့ကျွန်တော်ဒီနေရာမှာပြောချင်ပါတယ်။ဒါအတွက်ကြောင့်လဲအစအဦး၌နှုတ်ကပတ်တော်ရှိ၏။နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏။နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏လို့ရှင်ယောဟန်ခရစ်ဝင်ကိုရေးသားသူရှင်ယောဟန်ဟာသူ့ရဲ့ခရစ်ဝင်ကျမ်းအစမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တခါရှင်ယောဟန်ကပဲသူ့ရဲ့ခရစ်ဝင်ကျမ်းအခန်းကြီး14မှာဖော်ပြခဲ့တာကတော့ခရစ်တော်ကိုယ်တော်တိုင်မိမ့်မွက်သောစကားဖြစ်ပါတယ်။ငါသည်လံခยีဖြစ်၏တမာတရားလည်းဖြစ်၏အသက်လည်းဖြစ်၏ငါကိုအမိမပြုနှင့်အဘယ်သူမျှခမည်းတော်ထံသို့မရောက်ရဆိုတဲ့အချက်ပဲဖြစ်ပါတယ်ဟုတ်ပါတယ်နှုတ်ကပတ်တမာကျမ်းစာတော်မြတ်ရဲ့အံ့ဘွယ်စွန်းအားဟာလူသားတွေရဲ့ထာဝရအသက်လမ်းဖြစ်ပါတယ်ဘုရားသခင်ဟာသူဖန်ဆင်းတဲ့လောကကြီးမတီးခင်ကတည်းကမတိုင်းဆနိုင်တဲ့အနန္တကာလတလျှောက်ရှိခဲ့သလိုနှုတ်ကပတ်တော်ဟာရှိခဲ့နှင့်ပြီးပြီဒီနှုတ်ကပတ်တော်ကိုသူဖော်ပြခြင်းတလို့သူစေခိုင်းတဲ့လူတွေကသူဖန်ဆင်းတဲ့သမိုင်းမှာသူဖန်ဆင်းတဲ့လူလောကဖတ်နိုင်ဖို့အတွက်တရားစင်ဖြစ်ဆွဲသွားရခြင်းသာဖြစ်တယ်ဆိုတဲ့အချက်ကိုအလေးနဲ့တင်ပြလိုက်ပါရစေ။တမန်ကျမ်းစာကိုဝင်ရောက်ဖြစ်ဆွဲဖို့လက်တဆုပ်စာပညာဓာတ်တွေထဲမှာဘုရားသခင်အသုံးပြုခဲ့တဲ့အတိုင်းဆရာဝန်လူကာဟာတယောက်သောသူအဖြစ်ပါဝင်ခဲ့ရပါတယ်သူဟာရှင်ပေါလုဆိုတဲ့တခြားထိတ်တန်းပညာရပုဂ္ဂိုလ်တစ်ယောက်နဲ့ခစ်ပြိုင်ဖြစ်ခဲ့တယ်လို့ကျမ်းစာအရလေ့လာနိုင်ပါတယ်။သူတို့နှစ်ယောက်ဟာဝိညာဉ်အရှိန်တကိုးပြင်းထန်ခဲ့တဲ့ပုဂ္ဂိုလ်ကြီးတွေလည်းဖြစ်ပါတယ်။သူတော်ချင်းချင်းသတင်းလွှဲလွှဲပေါင်းဖက်တွေ့ခဲ့ကြပါတယ်။ဘုရားသခင်ရဲ့အမှုတော်ကိုခစ်ကာလတစ်ခုအတွင်းမှာတူပြိုင်ထမ်းဆောင်ဆောင်ရွက်ခဲ့ကြပြီးတော့ခရိယန်ဓမ္မသမိုင်းဟာသူတို့နဲ့စတင်အုံမြင့်ချထားခဲ့တယ်လို့ဆိုရင်လည်းမမှားနိုင်ပါဘူး။ရှင်လူကာနဲ့ရှင်ပေါလုတို့ဟာဂရိလို့ခေါ်တဲ့ဟေလသစာပေကိုအလွန်နှံ့ဆက်ကျွန့်ကျင်ခဲ့ကြတယ်။ဂရိစာပေကိုအသုံးပြုရမှာတခြားခရစ်ဝင်ကျမ်းတွေနဲ့ရှင်လိုက်ရင်ရှင်လူကာဟာအလွန်အဆင်အတန်းမြင့်ခဲ့တယ်လို့ဆိုပါတယ်။ရှင်လူကာဟာဆေးပညာဝေါ်ဟာရတွေကိုသုံးတဲ့စာရေးဆရာ၊တစ်ချိန်တည်းမှာသမိုင်းပညာရှင်၊ကြပြားဆရာ၊အမှုပညာသမားလို့လေးစားစွာနဲ့ကျွန်တော်မိတ်ဆက်ပေးလိုပါတယ်။ရှင်လူကာသောမဟုတ်ချစ်သောဆေးသမားဆိုတဲ့စာပေအမှုပညာရှင်ကြီးနဲ့ပတ်သက်လို့ပြောထုံးဖြစ်စရာတွေအများကြီးရှိတဲ့အထက်မှာသူဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့မိခင်မေတော်မာရီကိုကိုယ်တိုင်တွေ့ဆုံပြီးသတင်းများရယူခဲ့တယ်ဆိုတဲ့အချက်ကိုအလေးနဲ့ကျွန်တော်ဖော်ပြလိုပါတယ်။နောက်တစ်ခုအရေးကြီးတာကတော့သူဟာဂျူးလူမျိုးမဟုတ်ခဲ့ပါဘူး။တိုင်းတစ်ပါးသားတစ်ယောက်ဖြစ်ပါတယ်။ဒီအချက်ကိုရှင်ပေါလုရေးသားတဲ့ကောလောသဲဩဝါဒစာမှာလူကာကိုအေရီယာလှီးသောသူတို့စည်းင်းထဲမှာမထည့်သွင်းခြင်းအပြင်ထင်ရှားစွာသက်သေပြနိုင်မှာဖြစ်ပါတယ်။ဒီသက်သေကံကျမ်းပိုင်းများကိုကောလောသဲဩဝါဒစာအခန်းကြီး၄အငယ်၃၀မှ၅၅အတွင်းမှာအကျယ်တွင်လေးလာဖတ်ရှုနိုင်တဲ့အကြောင်းကြံ့ညွန့်ပြုလိုက်ပါစေ။ဒီအသည့်တရားဟာခရစ်တော်ရဲ့ကမ္ဘာလူမျိုးတကာတို့အတွက်သက်ဆိုင်မှုဖျားသခင်ရဲ့ဝေနေရတတ္တဝါအလုံးကိုညီမြသောမေတ္တာနဲ့ချစ်ချင်းသဘောတရားကိုအထင်ရှားဖော်ပြနေတယ်လို့လဲကျွန်တော်ယူဆပါတယ်။ရှင်မသဲခရစ်ဝင်အစမှာခရစ်တော်ရဲ့ဆွေတော်စင်မျိုးတော်ဆက်စည်းင်းထဲမှာဣသရေလမဟုတ်တဲ့တိုင်းတစ်ပါးသူတွေပါဝင်ခြင်းကိုမိမောင်းထိုးပြထားသလိုဂျေဇုတော်သည်လူတိုင်းအတွေ့ဆိုတဲ့အချက်ကိုရှင်လူကာလိုပုဂ္ဂိုလ်မျိုးကသမာကျမ်းစာတော်မြတ်ကိုပါဝင်ရေးသားခြင်းအဖြစ်ထင်ရှားသောတက်သည့်ဖြစ်စေတယ်လို့အလေးအနက်တင်ပြလိုက်ပါရစေ။ရှင်လူကာဟာသူရေးသားတဲ့တမန်တော်ဝတ္ထုထဲမှာသူနဲ့ပေါလုနဲ့အတူတကွအမှုတော်ဆောင်ခြင်းကိုရည်ညွှန်းရမှာ။အခန်းကြီး16ငယ်30အရ မာကေဒေါနီပြည်လို့ငါတို့သွားခြင်းကရှာကြံကြသည်လို့ဖော်ပြထားပါတယ်။နောက်ပိုင်းမှာလေတသမတ်ထဲငါတို့ဆိုပြီးဖော်ပြထားတဲ့အတွေ့သူတို့အတူတကွရှိခဲ့ကြမယ်ဆိုတာရှင်းနေပါတယ်။အဲ့ဒီမတိုင်ခင်ကြမ်းနေမှာတော့သူဟာစာရေးသူတယောက်အနေနဲ့သာရေးခဲ့တာကိုတွေ့မြင်နိုင်ပါလိမ့်မယ်။မာကေဒေါနီဆိုတာဟာအင်ဒိုယူရိုပီယန်လို့ခေါ်တဲ့ဥရောပတောင်ပိုင်းအခုယူဂိုစလပ်နယ်မြေဖြစ်တယ်ဆိုတာကိုဗဟုသုတရနိုင်ဖို့အတွက်ဖြည့်ဆွတ်တင်ပြလိုပါတယ်။ရှင်ပေါလုကလည်းတိမောသေဩဝါဒစာအခန်းကြီး၄အငယ်၁၁မှာလူကာတယောက်ပဲငါနဲ့အတူရှိနေတယ်ဆိုတာကိုဖော်ပြခဲ့တဲ့အတွက်သူတို့နှစ်ယောက်ဟာအဲ့ဒီရှေးခေတ်အတိုင်းအတာနဲ့အလွန်ခက်ခဲပြင်းထန်တဲ့ဧဝံဂေလိအမှုတော်ကိုအတူတကွလက်တွဲဆောင်ရွက်ခဲ့တယ်လို့သိသာနိုင်ပါတယ်။ရှင်လူကာဟာတမန်တော်ကြီးရှင်ပေါလုကြောင့်ခရိယန်တယောက်ပြောင်းလဲဖြစ်ပေါ်လာခဲ့ရတယ်လို့အကြံပြင်းကျွန်တော်ခံယူပါတယ်။ရှင်လူကာခရိယန်ကျမ်းရဲ့အဓိကအနှစ်သာရကိုဖော်ပြပါဆိုရင်တော့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး15အငယ်45 48အရာခရစ်တော်ဟာဒုတိယအာဒံဖြစ်တယ်။ပထမအာဒံဟာအသက်ရှင်တဲ့ဘတ်တဝါဖြစ်ပြီးတော့မြေသားဇာတိပဂရိဖြစ်တယ်ဒုတိယအာဒံဟာအသက်ရှင်စေတတ်သောဝိညာဉ်နဲ့ကောင်းကင်ဘုံကဖြစ်တော်မူသောသခင်ဆိုတာကိုသူဟာထင်ရှားစေလိမ့်မယ်။ခရစ်တော်အားဖြင့်လူသားတွေဟာသူနဲ့အတူတူရှင်သန်ခွင့်ကိုရကြရလိမ့်မယ်။အဲ့ဒီအချက်တွေကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်1မှာဖော်ပြထားတဲ့အတိုင်းလူသားတို့ခံစားကြမယ်။ခံစားရကြမယ်။ပြီးတော့ဟေဘရဲဩဝါဒစာအခန်းကြီး1အငယ်၁၈အရာဖော်ပြတဲ့ခရစ်တော်သည်အပြစ်ဖြေစရာအကြောင်းကိုစီရင်သူဂယုနာနှင့်သစ္စာနှင့်ပြည့်စုံသောယေပရောဟိတ်အကြီးဖြစ်စေရန်မိမိညီအကိုတို့နှင့်လုံလုံတူလိမ့်မည်ဆိုတဲ့အချက်တွေကိုရှင်လုကာခရစ်ဝင်ကျမ်းဟာပြီးပြီးပြင်းပြင်းဖော်ပြသွားပါလိမ့်မယ်သူရဲ့အဓိကအနှစ်သာရများဖြစ်တယ်လို့ကျွန်တော်တင်ကြိုဖော်ပြလိုပါတယ်ဒီရှင်လုကာခရစ်ဝင်ကျမ်းကနေပြီးတော့သီသာစီမဲ့အချက်တွေကတော့ခရစ်တော်ဟာအကျွင်းမဲ့ပြည့်စုံကြွယ်ဝသောဝိညာဏလူဖြစ်တယ်။ကမ္ဘာလောကကိုကယ်တင်ရှင်ဖြစ်တယ်ဆိုတဲ့အချက်နဲ့အတူအသွေးအသားခန္ဓာကိုယ်ကိုဆောင်ယူထားသောဘုရားဖြစ်ခြင်းများပါပဲ။ဒီလိုကြီးမားတဲ့ဓမ္မရေးအမြင်တွေကိုရှင်လုကာဖော်ပြပြီးတဲ့နောက်သူ့ကျမ်းဟာအလွယ်တကူလူသားတွေကလက်ခံခဲ့ကြတာတော့မဟုတ်ပါဘူး။မဝေးလာတဲ့အတိတ်သမိုင်းကိုတက်တည်ပြရမယ်ဆိုရင်Victoria era လို့ခေါ်တဲ့ဆက်ရှိရာစုနှစ်နောက်ပိုင်း19ရာစုနှစ်အစမှာအင်္ဂလန်ဥဆောင်တဲ့ဥရောပဟာဖျားသခင်ကိုအကြီးအကျယ်ယုံကြည်ကိုးကွယ်ခြင်းနဲ့အတူသမာကျမ်းစာကိုအလေးအနက်ဘာသာပြန်ဆိုမှုတွေလေ့လာခြင်းများတွေရှိခဲ့ပါတယ်ဒီတိုးတက်မှုရဲ့ရလဒ်ကတော့1890ပတ်ဝန်းကျင်မှာဖြစ်လာတဲ့အဘိဓမ္မာရေးရာတော်လှန်မှုများပေါက်ဖွားခဲ့ခြင်းပါပဲအဲ့ဒီအချိန်ကာလမှာသမာကျမ်းစာဆိုတာမတိမကျမရေမရာတဲ့တစ်ဖက်စောင်းနေအမြင်တွေနဲ့သာကိုယ့်ဘက်ကိုရက်ပြီးရေးသားတဲ့စာအုပ်ဖြစ်တယ်။သမိုင်းမှန်များအဖြစ်အကျွင်းမဲ့ယုံကြည်လို့မရဘူးဆိုတဲ့အယူအဆသစ်တွေပေါ်ပေါက်ခဲ့မှုပါလေ။ဒါတွေကိုစာရေးဆရာ Will နဲ့ Ariel Duran တို့ရေးသားခဲ့တဲ့ The Lessons of History ဘုမဟုတ်သမိုင်းသင်ခန်းစာများဆိုတဲ့စာအုပ်မှာရှင်ရှင်ရှားရှားကျွန်တော်တို့ဖတ်ရှုလေ့လာရပါတယ်ဒါပေမဲ့အဲဒီလိုသမာကျမ်းစာရဲ့အားနည်းချက်တွေအထဲမှာယုံကြည်ပြီးတော့အမားတွေပါတယ်မဖြစ်နိုင်တာတွေအများကြီးဆိုတဲ့ဘက်ကလူတစ်ယောက်ဖြစ်သူကိန်းဘရစ်တက္ကသိုလ်ကပညာရှင်ဆာဝီလျံရမ်ဆေးကိုတိုင်ဟာတမန်တော်များခရီးပြုခဲ့တဲ့နယ်မြေတွေကိုကွင်းဆင်းပြီးတော့သမိုင်းအထောက်အထားတွေကိုအပင်ပန်းခံရှာဖွေခဲ့တယ်သူစိတ်ထဲမှာကျန်းစာမမှန်တာကိုတက်တည်ပြဖို့သူစူးစမ်းခဲ့တာဖြစ်ပေမဲ့ဒီရှာဖွေတွေ့ရှိချက်တွေအရသမာကျန်းစာကမှန်ပြီးတော့သူတို့ကသာမှားယွင်းနေတာဖြစ်ကြောင်းကိုသိပြီးလာခဲ့ရပါတော့တယ်ဆာဝီလျံရမ်ဆေးနဲ့အတူသမိုင်းပညာရှင်တို့ရဲ့ခိုင်လုံတဲ့တက်တည်အထောက်အထားတွေဟာတမန်တော်ဝတ္ထုတမန်တော်တို့ရဲ့ဘဝခရီးစဉ်တွေဟာမှန်ကန်တယ်လို့ဆုံးဖြတ်လိုက်တာနဲ့တပြိုင်နက်ရှင်လုကာခရစ်ဝင်အပါအဝင်ဓမ္မသစ်ကျမ်းတွေအကုန်လုံးဟာကမ္ဘာသမိုင်းအရာဖြစ်စေဓမ္မသမိုင်းအရာဖြစ်စေညင်းကျက်မထုတ်နိုင်တဲ့စာပေများအဖြစ်ယက်တီလာလိုက်တာဟာဒီကနေ့တည်းထိပဲဖြစ်လာပါတော့တယ်ဒီကနေ့ကမ္ဘာလူဦးရေရဲ့35ရာခိုင်နှုန်းဟာခ ခရစ်တော်ကိုလက်ခံယုံကြည်နေကြခြင်းဖြစ်ပါတယ်။ဒီအချက်ဟာသင်သိရသောတမန်ကျမ်းရဲ့ခိုင်ခံ့မှုကိုပြေဝစွာထောက်ခံနေတဲ့အဖြေတရားပဲဖြစ်တယ်ဆိုတာဟာထင်ရှားနေပါတယ်။ရှင်လူကာနဲ့အခြားခရစ်ဝင်ကျမ်းများဆိုပြီးတော့နှိုင်းရှင်ချက်ထုတ်ရမယ်ဆိုရင်ရှင်မာသဲခရစ်ဝင်ကျမ်းဟာခရစ်တော်ကိုမေရှိယကယ်တင်ရှင်အဖြစ်ဖော်ကျူးတယ်။ဘုရင်တပါးနဲ့အပြည့်လွတ်ပိုင်သူအဖြစ်ပရိသတ်နဲ့မိတ်ဆက်ပေးပါတယ်။ရှင်မာကုခရစ်ဝင်ကျမ်းကတော့ခရစ်တော်ကိုဖျားသခင်ရဲ့အစေခံကျွန်အဖြစ်ဖော်ပြတယ်။ဒီအစေခံကျွန်ဟာလောကကိုအောင်မြင်သူဆိုတာကိုလည်းသိသာထင်ရှားစေခဲ့ပါတယ်။ရှင်ယောဟန်ကတော့ခရစ်တော်ဆိုတာဟာဖျားသခင်ဤလူသဘာဝအဖြစ်ပေါ်လွင်ထင်ရှားစေတယ်။သားတော်ဖြစ်တယ်ဆိုတာကိုမိမောင်းထိုးပြသခဲ့ပါတယ်။ရှင်လူကာကတော့သူတို့နဲ့တမူထူပြီးဖော်ပြရမှာခရစ်တော်ကိုအကျွင်းမဲ့ပြည့်စုံခြင်းရှိသောလူသားအဖြစ်ပို့ပြီးတော့အာယုံစိုက်နိုင်အောင်ရည်သားခြင်းပဲလို့ကျွန်တော်တို့မြင်တွေ့ကြရပါလိမ့်မယ်။ပြီးတော့မှဒီလူသားဟာဘလောက်အထိအပြည့်ရှိလူသားများအတွေ့မေတ္တာဂရုဏာနဲ့ပြည့်စုံတယ်၊ကယ်တင်ခြင်းကျေးဇူးကိုပြုတယ်ဆိုတာကိုဖော်ကျူးသွားပါလိမ့်မယ်။ရှင်လူကာခရစ်ဝင်ကျမ်းဤသမိုင်းနောက်ခံဆိုတာဟာလေသီးသင့်တဲ့အချက်အရေးကြီးတဲ့အချက်တစ်ခုဖြစ်ကျွန်တော်ဒီနေရာမှာဆက်လက်ဖော်ပြရပါလိမ့်ဦးမယ်။မိတ်ဆွေများခင်ဗျာရှင်မာသဲခရစ်ဝင်ကျမ်းကိုရှင်မာသဲဟာသူ့ရဲ့ဣသရေလဘာသာရေးအဝန်အဝိုင်းကပုံကိုယ်တွေအတွက်ဒီခရစ်ဝင်ကျမ်းကိုရည်စူးရေးသားခဲ့သလိုရှင်မာကုဟာလည်းရှင်မာကုခရစ်ဝင်ကျမ်းကိုရေးသားခဲ့ရမှာအလွန်လှုပ်ရှားသက်ဝင်တဲ့ယောမအာနာပိုင်းတွေအတွက်ရည်စူးရေးသားခဲ့တယ်ဆိုတဲ့အကြောင်းကိုကျွန်တော်အလေးနဲ့တင်ပြခဲ့ပြီးပါပြီ။အခုရှင်လူကာရဲ့ရည်မှန်းချက်ကဘာလို့လဲရှင်လူကာရဲ့ရည်မှန်းချက်ကတော့သူကျွန်းကျင်တဲ့ Greek ဘာသာစာပေနဲ့ Greek လူမျိုးတွေကိုရည်စူးရေးသားခြင်းပဲ Greek လူမျိုးတို့အတွက်ခရစ်တော်ကိုလိုမလိုကျွန်တော်ဒီနေရာမှာဘ ഹു တုတရဖို့ရန်အတိတ်သမိုင်းကြောင်းကိုတစေတစောင်းပြန်လည်ဖော်ပြခြင်းပါတယ် Greek ဆိုတဲ့လူမျိုးတွေဟာခရစ်တော်မပေါ်ခင်နှစ်ပေါင်း400ကျော်ခန့်ကကမ္ဘာသမိုင်းမှာမမေ့နိုင်အောင်ထွန်းကားခဲ့တဲ့လူမျိုးဖြစ်ပါတယ်။ထင်ရှားတဲ့ကမ္ဘာသမိုင်းစာမျက်နှာဟောင်းတစ်ခုမှာအေဗင်တိုင်းပြုတ်ပြည်ပြုတ်ပုဂ္ဂိုလ်ကြီးတွေရဲ့တတ္တနိကဗေဒအတွေ့အခေါ်ပညာရှင်တွေရဲ့ပညာရှိကြီးတွေရဲ့သွန်မိုးတဲ့ခေတ်ကိုပိုင်ဆိုင်ခဲ့တဲ့နိုင်ငံတော်တစ်ခုပါ။ပြည်စုံကြွယ်ဝတဲ့လူလောကကိုသူတို့စိတ်ကူးရင်တည်ဆောက်တဲ့နေရာမှာပလေတိုအရစ္စတိုတယ်ဟိုမာဆိုဖိုကလီးစ်Euripides, Aristophanes စတဲ့သူခမိန်တွေဟာကမ္ဘာသမိုင်းအတွင်းအခေါ်တွေကိုဥဆောင်သွားခဲ့တဲ့ထိတ်တန့်အဆင့်ရှိသူတွေဖြစ်တယ်ဆိုတာကိုကမ္ဘာသမိုင်းဟာဘယ်တော့မှမေ့မှာမဟုတ်ပါဘူး။သူတို့ဟာဣသရေလဆိုတဲ့ဓမ္မလမ်းကြောင်းပေါ်မှာဖော်ပြနေတဲ့ဖန်ဆင်းရှင်ဘုရားသခင်ကိုမသိရှိခဲ့ကြပါဘူး။ကိုယ်ပိုင်စိတ်ကူးနဲ့ဘုရားများကိုတော့ကိုးကွယ်ခဲ့ကြပါတယ်။အဲ့ဒီဘုရားတွေကတော့ Apollo, Venus, Athen, Diana,ပင်ကျူပစ်စတဲ့ဖျားရီဖြစ်ပါတယ်တခြားဒေသနတ်ယုတ်ကိုးကွယ်မှုတွေတဲ့ပို့ပြီးတော့အဆင့်မြင့်တဲ့ယဉ်ကျေးမှုရှိသောဖျားများလို့ဆိုနိုင်ပါလိမ့်မယ်ကြမ်းတမ်းတဲ့နတ်တွေလည်းရှိသင့်သလောက်ရှိပါတယ်ဒါပေမဲ့လူလောကရဲ့တိုးတက်မှုကိုဆောင်ကျင်းဖို့စိတ်ကူးကနေပောက်ဖွားတဲ့နတ်တွေကြီးပဲဖြစ်ခဲ့တာတော့မငြင်းနိုင်ပါဘူး Greek ဘုရင် Alexander the Great ဟာသူ့ရဲ့စီရေးအောင်မြင်မှုတွေနဲ့အတူကဘာကို Greek ယဉ်ကျေးမှုတွေအတွေးခေါ်တွေနဲ့လွှမ်းခြုံပေးခဲ့ပါတယ် Greek ဟာနိုင်ငံတကာဘာသာစကားဖြစ်ခဲ့ရပါတယ်ဒီမဟာ Alexander ဘုရင်ဟာအဖက်ငယ်ငယ်ကလေးနဲ့ဘလောက်အထိတကိုးကြီးခဲ့တယ်လဲဆိုရင်ကျွန်တော်ရဲ့အိမ်ကြီးချင်းအိန္ဒြိယနိုင်ငံပန်ဂျပ်ပြည်နယ်အထိသူ့အာဏာစက်တက်ရောက်ခဲ့တယ်ဥရောပအကုန်လုံးကိုသိမ်းယူတယ်အာဖရိကမြောက်ပိုင်းလည်းတခုမှမကြံ့ဘူးအဲ့ဒီခေတ်ကလက်လန်းမီသည်ဖြင့်ကုံသူ့လက်အောက်ကိုရောက်ခဲ့ရတယ်။ Greek ဩဇာအာဏာဟာကဘာကိုသွန်းခဲ့တယ်ဆိုပါတော့။သူဟာဓမဟောင်းကျမ်းကြီးရဲ့အစကျမ်းကြီး၅ဆောင်ကိုအီဂျစ်နိုင်ငံ Alexandria မြို့ကြီးမှာဂျူးပညာရှင်80ကိုခေါ်ယူတီးဖြတ်ခိုင်းပြီးတဲ့နောက် Greek လို့ဘာသာပြန်ဆိုခိုင်းခဲ့ပါတယ်။ပြီးတော့ဓမဟောင်းကျမ်းတဲ့ကဒန်ယေလအနာဂတ်ကျမ်းမှာသူနဲ့ပတ်သက်ပြီးကြိုတင်ဖော်ပြတဲ့နမိတ်ဒီမှန်ကန်နေတာကိုသိရခြင်းမှာကဘာတပွန်းလုံးကိုလိုက်လံတိုက်ခိုက်နေတဲ့အချိန်ယေရုရှလင်မြို့ကိုတော့ဘေးမဲ့ထားခဲ့ပါတယ် မိတ်ဆွေများခင်ဗျာလူသားတို့ရဲ့ယုံကံကြိုးပမ်းလေသမျှဟာဘယ်တော့မှတည်မြဲရိုးထုံးစံမရှိတဲ့အလျောက်ဂရိတို့ဟာယောမရဲ့အောက်ကိုနောက်ပိုင်းမှာသက်ဆင်းခဲ့ရပါတယ်အာနာချိန်ခွင်ဟာပြောင်းလဲသွားခဲ့ရပါတယ်ပြီးတော့ဂရိတို့မျှော်လင့်တဲ့အကျွင်းမဲ့ပြေဝါသောယူတိုပီးယားလို့ခေါ်တဲ့စိတ်ကူးယဉ်လူအဖွဲ့အစည်းကြီးဟာလေတခါမှမဖြစ်ပေါ်မတိုးတက်ခဲ့ပါဘူးဘာပဲပြောပြောဂရိရဲ့စာပေနဲ့ယဉ်ကျေးမှုအတွေးခေါ်တွေဟာတော့ခရစ်တော်ကာလအထိအသက်ဝင်လှုပ်ရှားနေစေဖြစ်ခဲ့ပါတယ်ယောမမာတောင်မှမကင်းပါဘူးသမိုင်းပညာရှင်ကြီးဒေါက်တာ F.W. Robertson ကဖော်ပြရမှာထိုအချိန်ကာလကဂရိတို့သည်အမှန်တရားကိုရှာဖွေလိုကြတော်လေပျောက်သောလမ်းမှာစံတဝါဖြစ်၍နေခဲ့ကြပြီလို့ဖော်ကြည့်ခဲ့ပါတယ်ဟုတ်ပါတယ်ဂရိတို့ဟာဘုရားသခင်ကိုတော့တန်တခဲ့ကြတာအမှန်ဖြစ်ခဲ့ပါတယ်ဒါပေမဲ့ထက်မြက်တဲ့သူတို့ရဲ့အတွေးခေါ်တွေကြားမှာပဲသံသရာလဲပြီးနေခဲ့ကြရပါတယ် Unknown God ဆိုတဲ့မသိရသောအသက်ရှင်တော်မူသောဖန်ဆင်းရှင်ဆိုတာကိုတော့အမှန်တကယ်သူတို့ဟာတန်တန်တတာရှာဖွေခဲ့ကြတယ်လို့သမိုင်းအရကျွန်တော်အလေးအနက်ဆုံးဖြတ်နိုင်ပါတယ်အဲ့ဒီလိုသူတို့ရှာဖွေနေတဲ့ဘုရားသခင်ကိုခရစ်တော်ဟာကိုးစားပြုတယ်ခရစ်တော်အားဖြင့်ကယ်တင်ခြင်းသူ့ယေရှုကိုယားနိုင်တယ်ထာဝရအသက်ကိုယားနိုင်တယ်ဆိုတာကိုရှင်လူကာဟာဒီခရစ်ဝင်ကျမ်းအဖြစ်သူတို့ကိုအေးဝံဂေလိသတင်းစကားပြောကြခဲ့ပါတယ်သူတို့ချက်ချင်းလက်ခံခဲ့ကြသလားလက်မခံခဲ့ကြပါဘူးသူတို့ရဲ့မျိုးရိုးဇာတိမန်မာနနဲ့သူတို့ဟာတင်းပြီးခံခဲ့ကြပါတယ်တမန်တော်ကြီးရှင်ပေါလုကိုဆိုရင်မပီကလာပီကလာနဲ့လူကြီးရှာအယိုးမရှိတိုင်းရှောက်ပြောတယ်လို့သူတို့ပြည့်ရဲ့ပြုခဲ့ကြပါတယ်ပေါလုကလည်းဂရိတို့အဖို့အေဝံဂေလိသတင်းစကားဟာအမိုက်တရားပဲလို့ဆိုခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာဂရိရဲ့နှလုံးသားကိုထိမိအောင်သူစွန့်ဆောင်နိုင်ခဲ့ပါတယ်။ပန်ရှင်သောဝိညာဉ်တော်ဤဥဆောင်မှုကြောင့်ပါ။ဂရိတို့ဟာခရစ်တော်ဘက်ကိုပြိုဆင်းလာခဲ့ကြရပါတယ်။အထူးသဖြင့်ဗဟုသုတရရှိစေဖို့ရန်တင်ပြလိုတာကတော့ရှင်ပေါလုဟာယောမမြို့တော်ရဲ့မြို့လေလမ်းမကြီးဒီပေါ်မှာရှောက်ခဲ့ပြီးတဲ့နောက်Greek ko hilafa bada saka ne evangeli tia ko hop yo ya ma juro ye bada tia ha pharisee ne chan dat lu poggo ri ko mwe thauk pe nai ne greek to ye dathanika bera atwe kho ri ha maha alexandra lu eyama poggo ji ri ko mwe thauk pe nai ma de yoma ro ye ana ha caesar lu ana shin ji ri ko pauk phwa zei nai ma de sa de a chet ge ko pyat pyat tha tha phop pya pi de na ဒါတွေနဲ့လူသားတို့ရဲ့အနန္တမျှော်လင့်ချက်တီဟာပြည့်စုံနိုင်ပါမလားလို့မိကွန်းထုတ်စောကြောခဲ့ပါတယ်။ပြီးတော့အန်တီမရီမန်းချက်တီကရောပြည့်စုံနိုင်ပါမလားလို့မိကွန်းထုတ်ကြေညာခဲ့ပါတယ်။အဲဒီလိုသတိရှိရှိအမှုတော်ဆောင်ခဲ့ပြီးတဲ့နောက်ခရစ်တော်လိုပြည့်ဝစုံလင်ပြီးလူသားရဲ့အကောင်းဆုံးမေတ္တာနှလုံးသားဘုံတကိုးနဲ့စုံလင်ကြွယ်ဝသူဂရိတို့ရဲ့ဘဝမှအစဉ်တောင့်တမျှော်လင့်နေတဲ့အသက်ရှင်တော်မူသောဘုရားသခင်ဟာဒီလူလောကမှာခရစ်တော်မှတပါအခြားမရှိတော်ဘူးဆိုတာကိုအဖြေပေးပြီးတော့ဆက်လက်အခိုင်အမာတင်ပြခဲ့သူကတော့ရှင်လူကာပဲဖြစ်ပါတယ်ခင်ဗျာရှင်လူကာကျမ်းရဲ့ထူးခြားချက်တွေကိုဖော်ပြပါရစေ1ရှင်မာသဲရှင်မာကုတို့၌မတွေ့မမြင်ရသောမြင်ကွင်းသစ်များပါဝင်ပါれ2ခရစ်မတ်ဆိုင်ရာတေးလင်္ကာများပါဝင်ပါမယ်3အပြိုကညာမှခရစ်တော်မွေးဖွားခြင်းကိုမဖြစ်နိုင်တဲ့ရှုထောင့်ကနေတိုက်ခိုက်နေကြတဲ့အချိန်မှာရှင်လူကာဟာဆေးသမားတစ်ယောက်အနေနဲ့အခိုင်အမာရေးဖွဲ့ပြခဲ့ပါတယ်။ဒီတိုက်ပွဲဟာဒီကနေ့တည်းထိလည်းရှိနေဆဲဖြစ်ပါတယ်။ရှင်လူကာမှအစပြုတဲ့ဆေးသမားပေါင်းများစွာဟာတမန်ကျမ်းစာကိုအဆက်ဆက်ခုခံခဲ့ပါတယ်။ John Hopkins တက္ကသိုလ်မှမီးရက်သားဘွားပါရဂူကြီးဒေါက်တာ Howard Kelly ဟာမြတ်မောက်ခေထင်ရှားတဲ့သမာကျမ်းစာဘက်တော်သားပါ၄တကောနမိတ်အခု20ကိုခရစ်တော်ပြသခဲ့တယ်လို့ရှင်လူကာဖော်ပြပါတယ်အဲ့ဒီထဲက6ခုဟာတခြားဘယ်ခရစ်ဝင်ကျမ်းမှာမှမပါဝင်ပါဘူးဒါဟာထူးခြားချက်တစ်ခုပါ၅ပုံဥပမာတော်23ခုဖော်ပြခဲ့ပါတယ်18ခုဟာအခြားခရစ်ဝင်ကျမ်းတွေမှာဘယ်မှာမှမပါဝင်ပါဘူးပျောက်သောသားပုံပြင်းတဲ့ကောင်းသောရှမာရိအကြောင်းဟာကဘာမှာအကျော်ကြားအထင်ရှားဆုံးသောပုံများဖြစ်ပါတယ်6အေးမောက်ရွာကလေးကိုအသက်ရှင်ပြန်ထမြောက်ပြီးဖြစ်တဲ့ ဝိညာဏလူသားအဖြစ်ကယ်တင်ရှင်သခင်ခရစ်တော်ရှောက်သွားခြင်းအကြောင်းကိုသူတူဦးရီသာဖော်ပြခဲ့ပါတယ်။ခုနှစ်လူသားတို့ရဲ့ကျင်နာခြင်းမေတ္တာကိုအမိအယဖော်ထုတ်ပြသသွားခဲ့ပါတယ်။ရှစ်ဆေးပညာဝေါ်ဟာရများတခြားကျမ်းများတဲ့ပုံမှုသုံးဆွဲသောကျမ်းကြီးဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခမညာရှင်လူကာခရစ်ဝင်ကျမ်းကိုလေ့လာရမှာဂန္ဓာကြီးရှေ့ရသတ်မှတ်စိတ်ဖြာနိုင်ပါလိမ့်မယ်အဲ့ဓာတွေကတော့ကကြီးပြေဝစုံလင်သောလူသားဤမိသားစုနှင့်သူ့အားမွေးဖွားခြင်းခါခွေပြေဝစုံလင်သောလူသားအားစုံစမ်းနှောက်ရှက်ခြင်းနှင့်သူ့အားလူသားများကညှင်းပယ်ခြင်းဂငယ်ပြေဝစုံလင်သောလူသားဤဂါလိလဲနေ၌အမှုတော်ကိုထမ်းဆောင်ခြင်းကကြီးပြေဝစုံလင်သောလူသားဤယေရုရှလင်သို့သွားရလံငါယေရီခေါနှင့်ယေရုရှလင်မြို့တို့တွင်အမှုတော်ဆောင်ခဲ့ဘုံစလုံးသစ္စာဖောက်ခံရခြင်းတရားစီရင်ခံရခြင်းနှင့်အသေးခံခြင်းစလိန်ထမြောက်ခြင်းဇာခွေအောင့်ကင်ဘုံတို့ပြန်ကြွခြင်းအခုလိုတမျိုးတစ်ပါးသာထူးခြားပြီးတော့ပါဝင်မှုအကြောင်းအရာတွေမြိုင်မြိုင်ဆိုင်ဆိုင်ရှိနေတဲ့ရှင်လူကာခရစ်ဝင်ကျမ်းဟာရှေ့လျှောက်ပြီးတော့ဘာတွေကိုဖော်ပြသွားမယ်ခရစ်တော်ရဲ့အကြောင်းကိုဘယ်လိုသက်သေခံသွားမယ်အေဝံဂေလိသတင်းစကားကိုဘယ်လိုပြောကြားသွားမယ်ဆိုတဲ့အချက်တွေကိုမိတ်ဆွေတို့အနေနဲ့စောင့်စားနားဆွင့်ကြပြီတော့လို့လေးစားစွာမေတ္တာရက်ခံရင်မိတ်ဆက်ဏိဒန်းကိုဒီမှာပဲရန်နာလိုက်ပါစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တိရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး7အခန်းငယ်7ကနေအခန်းငယ်33အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။